Welcome to the Voice of America in Burmese.
မင်္ဂလာနှစ်သစ်ပါတော်ရရှင်များရှင်2018ခုနှစ် January လတရက်နေ့တနင်္ဂနွေနေ့ညနေခင်းအတွက် VOA American တန်ရဲ့မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်အတန်းထွင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမုံပါရှင်
ကောင်းကျင်းဖြာဖြာဆောင်ကျင်းလာမယ်နှစ်သက်အခါသမယဖြစ်ကြပါစေရှင်ကျမတင်ကြီးထိုက်ပါနှစ်သက်ကိုအခါသမယကိုကမ္ဘာတရားနိုင်ငံတွေမှာစီစီကာကာကျင်းပခဲ့ကြပြီး2019ခုနှစ်နှစ်သက်ကိုကြိုဆိုခဲ့ကြပါတယ်2019ခုနှစ်နှစ်သက်မှာပဲကုလအတွင်းရေးမှူးချုပ်တစ်အဖြစ်အန်တိုနီယိုဂူတာရက်စ်ကတာဝန်လွှဲပြောင်းရယူပါတယ်တူရကီနိုင်ငံမှာတော့နှစ်သက်ရဲ့ပထမဆုံးနေ့မှာပဲ night club တစ်ခုတိုက်ခိုက်ခရလို့အနည်းဆုံးလူ39ဦးသေဆုံးခဲ့ရပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီကနေ့ညနေခင်းသောတာရှင်နေနားဆင်ရမယ်နောက်ဆုံးရသတင်းတွေကတော့2019နှစ်သက်ကူ January လတရက်နေ့မှာနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုရိုင်းဦးဆောင်ပြီးတော့ကျင်းပတဲ့နိုင်ငံတော်တိုင်ပင်ခံနဲ့လူငယ်များရဲ့ငြိမ်းချမ်းရေးစကားဝိုင်းမှာငြိမ်းချမ်းရေးလမ်းစာတွေရှာစစ်မီးတွေငြိမ်းစေရေးငြိမ်းချမ်းရေးစကားအပြန်အလှန်ဆွေးနွေးခဲ့ကြပါတယ်ဒေါက်ဆန်းစုကြည်ဘက်ကလူငယ်တွေကိုဘယ်လိုမျိုးပြောဆိုခဲ့တယ်လဲဆိုရင်တော့
အဲ့ဒီပြန်မေးချင်တာလက်ရှိငင်းကြရေးလုပ်ငန်းစဉ်အဆင့်ဆင့်မှာလူငယ်တွေအနေနဲ့ဘယ်လိုများဝင်းရပြီးပေါင်ဖို့ပေးနိုင်ကြမလဲဆိုတော့အဖြစ်ကိုလူငယ်တွေရှိကပြန်တောင်းပြစီ
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်နောက်2016နှစ်ကုန်လို့2019နှစ်တက်ကူးတဲ့အချိန်ထိုင်းနိုင်ငံမှာရောက်နေတဲ့ရွှေပြောင်းအလုသမားတွေပြည်တော်ပြန်နိုင်ရေးမျှော်လင့်ချက်တွေဘလို့ရှိပါသလဲနောက်ထိုင်းနိုင်ငံထဲမှာနှင်းပန်းနှိပ်စက်မှုနဲ့လူခွေချိုးဖောက်မှုတွေကိုရာဇဝတ်ကြောင်းအရအရေးယူဖို့ဥပဒေကြောင်းပြတ်ထန်းပေးဖို့စီစဉ်နေတဲ့အကြောင်းစတဲ့သတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။အခုနောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုက်နဲ့မမိုးဖြူတို့တင်ပြမှာပါရှင
်။တူရကီနိုင်ငံအစ္စတန်ဘူးမြို့တော်ကနှစ်သက်ကူညဆင်နွှဲသူတွေနဲ့ပြည်နေတဲ့ night club တစ်ခုမှာဒီကနေ့တနင်္ဂနွေနေ့မနေ့စောပိုင်းတိုက်ခိုက်ခံရပြီး39ဦးသေဆုံးတယ်လို့ပြည်ရေးဝန်ကြီးဆူလင်မန်ဆွိုင်းလူးကပြောပါတယ်။တနတ်သမားကတော့အာဏာပိုင်တွေရှာဖွေနေစေဖြစ်တယ်လို့လည်းပြည်ရေးဝန်ကြီးကပြောပါတယ်။သေဆုံးသူတွေထဲမှာနိုင်ငံသား16ဦးတူရကီနိုင်ငံသား5ဦးပါဝင်ပြီးနောက်ထပ်သေဆုံးသူ18ဦးကိုတော့ဘသူဘဝတွေဖြစ်တယ်ဆိုတာကိုမစစ်ဆေးရသေးတဲ့အကြောင်းပြည်ရေးဝန်ကြီးကပြောဆိုပြီးသေဆုံးသူတွေထဲမှာရဲတပ်ဖွဲ့ဝင်တဦးလည်းပါဝင်ပါတယ်။ဒဏ်ရာရသူ69ဦးဆေးရုံတင်ထားရတာမှာ4ဦးကဒဏ်ရာပြင်းထန်ပြီးတဦးကတော့အတော်လေးစိုးရိမ်ရတဲ့အနေအထားရှိတယ်လို့လည်းပြည်ရေးဝန်ကြီးကပြောပါတယ်။တနတ်သမားတဦးတဲ့တိုက်ခိုက်မှုဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးနဲ့အစ္စတန်ဘူအုပ်ချုပ်ရေးမှူးတို့ကပြောပါတယ်။တိုက်ခိုက်မှုကဘသူလက်ချက်ဆိုတာမသိရသေးသလိုဘယ်အဖွဲ့ကမှလည်းထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။တနတ်သမားပင်မှရှိနေတယ်ဆိုတာမသိရသေးသလိုရှာဖွေနေဆဲဖြစ်တယ်လို့လည်းပြည်ထောင်စုဝန်ကြီးဆွိုင်းလူးကပြောပါတယ်။အစ္စတန်ဘူ night club ကိုတိုက်ခိုက်ခဲ့တဲ့တနတ်သမားကတူရကီနိုင်ငံတွင်မငြိမ်မသက်အခြေအနေကိုဖန်တီးချင်နေတာဖြစ်တယ်။ဒါပေမဲ့သူမအောင်မြင်ခဲ့ဘူးလို့တူရကီသမ္မတကဒီကနေ့ပြောဆိုလိုက်ပါတယ်။အစ္စတန်ဘူမြို့လူကုန်ထမ်းရပ်ကွက်အိုတက်ခွိုင်းရပ်ကတိုက်ခိုက်ခံရတဲ့ Reina Club ဟာဆိုရင်ထင်ရှားကျော်ကြားသူတွေနဲ့နိုင်ငံသားတွေကြားရေပန်းစားတဲ့ club တစ်ခုဖြစ်ပါတယ
်။ American နိုင်ငံ Vermont ပြည်နယ်အတွက်လျှက်စစ်ပစ္စည်းရောင်းချသူတွေပေးပို့တဲ့ computer တစ်လုံးမှာRussia internet hacker ရဲ့ဖြစ်စည်း malware computer စနစ်တစ်ခုကိုနောက်ထပ်သက်သေတစ်ခုဖြစ်တွေ့ထားပြီလို့ American ထက်လွတ်တော်အမတ်တယောက်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့အခုလိုပြောဆိုမှုမျိုးကိုတည်တည်ချာချာစုံစမ်းစစ်ဆေးနေတယ်လို့ရွေးကောက်ခံသမ္မတ Donald Trump ကပြောပါတယ်။ American နိုင်ငံ computer ကောင်ရက်ကို Russia internet hacker တွေကမကြောက်မရွံ့ပဲပြောင်ပြောင်တင်းတင်းစနစ်တကျထိုးပေါက်နှောက်ယှက်ခဲ့တဲ့သက်သေထောက်ထားတွေကိုအစောပိုင်းနှစ်ရက်ကတွေ့ခဲ့ပြီးတော့မနေ့စနေနေ့က Democratic Party အထက်လွတ်တော်မှ Peter Walsh ကခုလိုရုရှားကွန်ပျူတာဖောက်ထွင်းမှုအခြေအနေကိုပြောဆိုခဲ့တာဖြစ်ပါတယ်။ရုရှားဟက်ကာတွေကကျွန်တော်တို့နိုင်ငံကိုနှောက်ယှက်ဖို့ဗမွန်ပြည်နယ်သားမကနေရာတိုင်းမှာအခွင့်အလန်းရှာဆောင်ရွက်ကြလိမ့်မယ်လို့မစ္စတာဝက်ချ်ကပြောဆိုပါတယ်။ရုရှားကအမေရိကန်နိုင်ငံကိုစိုက်ဘာသတင်းထောက်လန်းမှုလုပ်ရကြောင်းသမ္မတဥပမာကပိတ်ဆို့တန်ခတ်မှုတွေကိုတိုးမြင့်ခဲ့ပြီးခုလိုဒီမိုကရက်ထက်လွတ်တော်မှဝက်ချ်ရဲ့ကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးလာမယ့်ရက်ပိုင်းမှာအမေရိကန်ထောက်လန်းရေးအကြီးအကဲတွေနဲ့သူတွေ့ဆုံမယ်လို့စနေနေ့နှောင်းပိုင်းကသတင်းနောက်တင်နဲ့တွေ့ရမှာ Florida ပြည်နယ်မှာ Christmas အားလည်းရဲ့ပန်းဖြည်နေတဲ့ရွေးကောက်ခံသမ္မတ Trump ကအချင်းချုပ်ဖြေကြားပြောဆိုခဲ့ပါလေ
။ရုရှားနဲ့တူရကီတို့ဂျာဝင်ဆောင်ရွက်ပေးတဲ့ Syria အဖြစ်ခတ်ရက်စဲရေးသဘောတူညီချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကကန့်ကွက်သူမရှိတညီတညွတ်ထဲအတည်ပြုပါရတယ်။ ဒါပေမဲ့ဒီသဘောတူညီမှုဟာအချိန်မီပြတ်ပြက်နိုင်တဲ့အန္တရာယ်ရှိနေတယ်လို့သတင်းတွေထွက်ပေါ်နေတာပါ။ Syria သဘုံတွေကတော့ Syria အစိုးရနဲ့မဟာမိတ် Russia တွေဘက်ကလေကြောင်းတိုက်ခိုက်မှုတွေထပ်တလဲလဲလှုပ်ဆောင်နေတာမို့နှစ်ရက်ကြာအပြစ်ရရေးသဘောတူညီချက်ဟာပြတ်ပြဲသွားနိုင်တယ်လို့ဆိုပါတယ်။Syria ရေဆောင်ကြည့်သူတွေကတော့ Damascus မြို့အနောက်မြောက်ဘက်ကဗျူဟာကျပြီးအရေးပါတဲ့ Barada တောင်ကြားဒေသကသဘုံတွေထိန်းချုပ်ထားတဲ့မြို့တွေရွာတွေကိုစစ်လေရင်တွေကတိုက်ခိုက်နေတာတွေ့ရတယ်လို့ပြောပါတယ်စီးရီးယားရေးစောင့်ကြည့်နေတဲ့ဗြိတိန်အခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကတော့ဘာရာဒါဒေတာတိုက်ခိုက်ခံရမှုအတွင်းတည်ဆုံးထံရရသူရှိမရှိလောလောဆယ်မသိရသေးဘူးလို့ပြောပါတယ်။ဒါပေမဲ့တောက်ကြနေမှာတိုက်ခိုက်မှုတွေရှိခဲ့တဲ့အပြင်စနေနေ့မနက်ပိုင်းတခုတည်းမှာပဲအဲ့ဒီဒေတာကို၄ချောင်းတိုက်ခိုက်မှု၁၀ချိန်လောက်ရှိခဲ့တယ်လို့လည်းစီးရီးယားရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ
်။ဒီဇင်ဘာ31ရက်နေ့ညကတက်တန်းကုန်ဆုံးပြီဖြစ်တဲ့ကုလသမဂ္ဂအတွင်းမှုချုပ်Mr. Ban Ki-moon ရဲ့နေရာမှာ Mr. Antonio Guterres ကထိပ်တန်းနိုင်ငံတကာသံတမန်တာဝန်ဖြစ်တဲ့အတွင်းမှုချုပ်အသစ်တာဝန်ကိုယူရတော့မှာဖြစ်ပါလေ။အရင်ကပေါ်တူဂီဝန်ကြီးချုပ်ဖြစ်ခဲ့ပြီးတော့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးတာဝန်ယူခဲ့တဲ့ Mr. Guterres ကကမ္ဘာပေါ်ကပြည်ပက္ခတွေနဲ့စစ်ပွဲတွေကြားမှာပိတ်မိနေကြတဲ့တန်းနယ်ချီးတဲ့ပြည်သူတွေကိုကူညီရမယ့်အရေးဟာသူ့နှလုံးသားထဲမှာအလေးနဲ့ဆုံးရှုံးနေတဲ့တာဝန်ဖြစ်တယ်လို့ကုလသမဂ္ဂမိန့်ခွန်းတစ်ခုမှာပြောဆိုခဲ့ပါလေ။အရသာပြည်သူတွေဟာအသက်ဆုံးရှုံးစေလောက်တဲ့တိုက်ခိုက်မှုတွေထိခိုက်ဒဏ်ရာရမှုတွေအိုးအိမ်ဆွတ်ထွက်ပြေးရမှုတွေနဲ့စီးရဲရင်းတွေကမထွက်နိုင်အောင်ပြင်းထန်တဲ့စစ်ဘေးဒဏ်တွေကိုရင်ဆိုင်နေရတယ်လို့သူကပြောဆိုသွားပါတယ်။စီးရုံတွေနဲ့အကူအညီပေးတဲ့ရင်တန်းတွေတောင်မှအကြမ်းဖက်ခံရတဲ့အခြေအနေကိုလည်း Mr. Guterres ကထောက်ပြပြောဆိုခဲ့ပါတယ်။2018ခုနှစ်အတွက်နှစ်သက်ဆုံးဖြတ်ချက်ဖြစ်ငြိမ်းချမ်းရေးကိုဦးစားပေးဆောင်ရွက်ရေးကိုသူရဲ့ကုလသမဂ္ဂလူ့ဖော်ကိုင်ဘက်အားလုံးတညတညထဲလက်ခံဆောင်ရွက်ကြဖို့အတွင်းမှုချုပ်တစ် Mr. Guterres ကတိုက်တွန်းပြောဆိုပါတယ်။အမေရိကန်ရွေးကောက်ခံသမ္မတ Donald Trump ကကုလသမဂ္ဂအဖွဲ့ကြီးရဲ့လုပ်ငန်းတွေထိရောက်မှုမရှိဘူးလို့ဝေဖန်ပြောဆိုပြီးမကြခင်ကမ္ဘာငြိမ်းချမ်းရေးလုပ်ငန်းတွေအတွက်ကုလသမဂ္ဂအဖွဲ့ကြီးကတရားခင်းပေးမဲ့အဖွဲ့တစ်ခုဖြစ်တယ်လို့သူကကြေပေးပြောဆိုလိုက်တာဖြစ်ပါတယ်။
Your American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ကနေတနင်္ဂနွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်မြန်မာနိုင်ငံတွင်းကနေထွက်ပြေးလာပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာတရားမဝင်နေထိုင်နေကြတဲ့တောင်းနဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံဘက်ကပြန်လည်ခေါ်ယူဖို့အတွက်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကတောင်းဆိုပါတယ်။ဒီမွတ်စလင်ရိုဟင်ဂျာတွေကမြန်မာနိုင်ငံတွင်းနှိပ်စက်ညှဉ်းပန်းမှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတာလို့လည်းဘင်္ဂလားဒေ့ရှ်အာဏာပိုင်တို့ကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့မြန်မာနိုင်ငံဘက်ကလူတွေအဖြစ်စီးစစ်ပြီးသားလူ2000လောက်ကိုပြန်ခေါ်မယ်ဆိုတာကတော့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားသဘောတူညီချက်ကအရင်အစိုးရလက်ထက်ကတည်းကရှိခဲ့တယ်လို့မြန်မာသမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစောထေးက VOA မြန်မာပိုင်းကိုပြောပါရယ်။ဒါပေမဲ့ဒီလူတွေရှိနေသေးသလားဆိုတာကိုတော့ပြန်ပြီးတော့စစ်ဆေးရအောင်မှဖြစ်တယ်လို့လည်းဦးစောထေးကပြောပါရယ်။ဒီလ10ရက်နေ့နောက်ပိုင်းမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားဆွေးနွေးကြဖို့လည်းစီစဉ်ထားပါရယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကရိုဟင်ဂျာတွေကတော့မြန်မာနိုင်ငံရခိုင်ပြည်နယ်ကိုပြန်လို့စိတ်မရှိဘူးလို့ပြောဆိုနေကြပြီးရိုဟင်ဂျာတွေကိုစာနာထောက်ထားတဲ့နိုင်ငံတွေကသူတို့ကိုခေါ်ယူဖို့ဒုက္ခသည်လူမှုအဖွဲ့အစည်းခေါင်းဆောင်တွေကပန်ကြားပါတယ်မြန်မာနိုင်ငံတွင်းကအခြေအနေတွေဟာအထူးသဖြင့်အခုသတင်းပတ်တွေအတွင်းဘလို့မှနေထိုင်လို့မရတဲ့အခြေအနေဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကရိုဟင်ဂျာလူမှုအဖွဲ့အစည်းခေါင်းဆောင်ဖြစ်တဲ့ကိုကိုလင်းက VOA ကိုပြောဆိုပြီးရိုဟင်ဂျာတွေကိုလက်မခံတဲ့မြန်မာနိုင်ငံကိုမပြန်ချင်းကြဘူးလို့လည်းပြောဆိုပါတယ်ရခိုင်ပြည်နယ်မောင်တော်ဒေသတွင်ကမွတ်စလင်လူမှုအတိုင်းအဝိုင်းကသူတို့ကိုသူတို့ရိုဟင်ဂျာတွေလို့သတ်မှတ်ကြပြီးမဲ့မြန်မာအစိုးရအဆက်ဆက်ကတော့ရိုဟင်ဂျာဆိုတာကိုညှင်းဆိုထားပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံအနေနဲ့တိုက်ချင်းပြပေဒိန်တက်ဒုံးကြီးဒီစားရေးလုပ်ငန်းမှာနောက်ဆုံးအဆင့်ကိုရောက်နေပြီလို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်းအန်းကဒီကနေ့တနင်္ဂနွေနေ့ရုပ်မြင်သံကြားကနေပြောဆိုတဲ့နှစ်သက်ကူမိန့်ခွန်းနဲ့မှာထည့်ပြီးပြောဆိုသွားပါတယ်။မြောက်ကိုရီးယားနိုင်ငံဟာပြီးခဲ့တဲ့နှစ်ထဲမှာနျူကလ িয়ার ဆန်သတ်မှုနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ပြစ်တင်ရှုံချမှုတွေပိတ်ဆို့တန်းခတ်မှုတွေတိုးပြီးခံခဲ့ရတဲ့ကြားကနေနှစ်ကြိမ်တိုင်းနျူကလ িয়ার ဆန်သတ်မှုတွေလုပ်ခဲ့တာဖြစ်ပါတယ်။လက်ရှိချင်းချောက်မှုအနေနဲ့ပြင်1980ကလက်မှတ်ထိုးခဲ့တဲ့နျူကလ িয়ার ပြန်ပွားမှုထိန်းချုပ်ရေးစာချုပ်အဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်မဲ့ကိစ္စက ကမ္ဘာလက်နက်ရှင်ပြိုင်မှုပေါ်ပေါက်စေနိုင်တဲ့မီးဝါးတစ်ခုဖြစ်တယ်လို့လည်းအကဲခတ်တွေကမြောက်ကိုရီးယားနိုင်ငံပေါ်ပြောဆိုကြပါတယ်။နျူကလ িয়ার ဆန်းသတ်မှုကြောင့်ဒဏ်ခတ်ရေးယူမှုတွေကိုလက်တုံ့ပြန်တဲ့အနေနဲ့မြောက်ကိုရီးယားနိုင်ငံကပြီးခဲ့တဲ့နှစ်ရာသီတစ်လျှောက်လုံးရေအောက်နဲ့မြေပေါ်တိုက်ချင်းပြစ်ဒုံးလက်နက်ဆန်းသတ်မှုအကြိမ်များစွာလုပ်ခဲ့ပါတယ်။မြောက်ကိုရီးယားရဲ့ပယ်ရင်ထက်ဒုံးကျည်နဲ့နျူကလ িয়ার လက်နက်ဆန်းသတ်မှုတွေကြောင့်ကိုရီးယားကျွန်းဆွယ်ဒေသအပေါ်တိုးမြင့်လာတဲ့တင်းမာမှုတွေပေါ်အလေးနဲ့စိုးရိမ်ပူပန်မိတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းမစ္စတာဘန်ကီမွန်ကပြောဆိုသတိပေးခဲ့ပါတယ်
။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်အနေနဲ့ဇန်နဝါရီလ20ရက်နေ့သမ္မတဂျန်သစ်စာကျင်းပပြီးနောက်ထိုင်ဝမ်သမ္မတအမေရိကန်ပြည်ထောင်စုကိုလာရောက်တဲ့အခါတွေ့ဆုံဖို့ဆိုတဲ့အပေါ်မငြင်းပါဘူး။ထိုင်ဝမ်သမ္မတနဲ့တွေ့ဆုံဖို့ဟာတန်တမာရေးဆိုင်ရာရှုထောင့်အရာအနည်းငယ်မစည်းလျော်သလိုဖြစ်ပေမဲ့လည်းကျွန်တော်တို့တွေ့ဆုံကြမယ်လို့မစ္စတာထရန့်ကမနေ့တုန်းကပြောပါတယ
်။2019ခုနှစ်ကိုကြိုးစိုးတဲ့နှစ်သက်ကူးပွဲတော်တွေကိုကဘာတဝမ်းနိုင်ငံတွေမှာမီးရှို့မိပန်းတွေပြစ်ပေါက်နှစ်သက်ကူပါတီပွဲတွေကျင်းပပြီးတော့စီစီကားကားကျင်းပခဲ့ကြတာဖြစ်ပါတယ်။နယူးယောက်မြို့တော်ကကဘာလှည့်ခီးသွားတွေကိုဆွဲဆောင်နေကြ Times Square ရင်းပြင်မှာနိုင်ငံတကာကဘာလှည့်တွေနဲ့နှစ်သက်ကူပွဲဆင်နွှဲမဲ့ပြည်သူတွေစုဝေးကြပြီးတော့ Crystal Ball မှာနှစ်သက်ကူမဲ့နောက်ဆုံးစက္ကန့်ရေတွက်ချိန်ကိုစောင့်ဆိုင်းစုဝေးကျင်းပခဲ့ကြပါတယ
်တနင်္ဂနွေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့မမိုးဖြူတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။2019နှစ်တကူဇန်နဝါရီလ1ရက်နေ့မှာနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုရိုင်းဦးဆောင်ပြီးတော့ကျင်းပတဲ့နိုင်ငံတော်တိုင်ပင်ခံနဲ့လူငယ်များရဲ့ငြိမ်းချမ်းရေးစကားဝိုင်းမှာငြိမ်းချမ်းရေးလမ်းစာတွေကိုရှာဆင်မီးတွေငြိမ်းချမ်းရေးစကားပြောခဲ့ကြပါတယ်။ဒေထဲမှာပြည်တွင်းစင်ပြီးမငြိမ်းနိုင်သေးတဲ့အကြောင်းရင်းတွေထဲမှာအဓိကတာဝန်ရှိသူတွေဖြစ်တဲ့မြမတက်မတော်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ပါပြည်သူတွေရဲ့အတန်လူငယ်တွေရဲ့အတန်ကိုနားထောင်ကြစေလိုတယ်လို့ပါဝင်ဆွေးနွေးသူတွေကထောက်ပြပြောဆိုခဲ့ကြပါတယ်။ဒါ့အပြင်တနိုင်ငံလုံးအတိုင်းအတာနဲ့ပြည်နယ်နဲ့တိုင်းဒေသကြီးအသီးသီးမှာပါငြိမ်းချမ်းရေးစကားဝိုင်းတွေကျင်းပပေးဖို့ကိုလည်းနိုင်ငံတော်တိုင်ပင်ခံကိုလူငယ်တွေကတောင်းဆိုကြပါတယ်။အသေးစိတ်ကိုဆက်ပြီးပြောပြပေးပါမယ်ရှင်။နှစ်တနေ့ရဲ့ပထမဆုံးနှစ်သက်ကူးတဲ့အချိန်မှာပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုတိုင်ဦးဆောင်ပြီးတော့ဆွေးနွေးတဲ့လူငယ်များနဲ့ငြိမ်းချမ်းရေးစကားဝိုင်းကို2019ခုနှစ်ဇန်နဝါရီလ1ရက်နေ့နေ့လယ်ပိုင်းမှာနေပြည်တော်မှာကျင်းပခဲ့တာဖြစ်ပါတယ်။နိုင်ငံတော်ဝန်လုံးကလူငယ်တွေရဲ့အသံတွေကိုလူငယ်တွေကနေတဆင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကနားထောင်ပြီးမြမပြည်ကြီးငြိမ်းချမ်းသာယာဝါပြောစီရေးမေခွန်းနေအကြံပြုချက်တွေသုံးသက်ချက်တွေနဲ့အပြန်အလှန်ဆွေးနွေးခဲ့ကြတာပါလူငယ်တွေအနေနဲ့မြမငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်ခွင့်လုပ်ပိုင်ခွင့်တွေတောင်းနေတာထက်စာရင်ကိုယ့်ဘက်ကဘလို့တာဝန်ကျေအောင်လုပ်နိုင်နေဆိုတဲ့တာဝန်ယူမှုကိုပို့ပြီးတော့မှဖြစ်စေချင်ပါတယ်လို့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအခုလိုပြောဆိုခဲ့ပါတယ
်လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်အဆင့်ဆင့်တိုင်းတွင်လူငယ်များ၏ပါဝင်မှုအခန်းကဏ္ဍကိုပါဝင်ခွင့်ပေးဖို့တဲ့ငြိမ်းချမ်းရေးဖြစ်စဉ်ဆိုတာဟာအားလုံးနဲ့ဆိုင်တဲ့ကိစ္စပဲအလုံးအနေပြီးတကယ်ပါဝင်ခြင်းနဲ့စိတ်ရှိလို့ရှိလို့ရှင်ပါဝင်လို့ရပါတယ်ပါဝင်ပိုင်ခွင့်ပါဝင်ပိုင်ခွင့်တခါလေးလေးအန်ဒီကအဲ့လိုအသုံးလုံးနေသုံးရင်စိတ်ထဲမှာနည်းနည်းစိတ်ပူစိတ်ဖြစ်တယ်ဥမာလုတ်ပိုင်ခွင့်ပေါ့နော်ရပိုင်ခွင့်လုတ်ပိုင်ခွင့်ခွင့်ခွင့်ခွင့်ခွင့်ခွင့်မဟုတ်ဘူးကိုယ်တာဝန်ကိုအဓိကထားစေချင်ပါတယ်ဘာလုတ်ပေးနိုင်မလဲဘာရနိုင်မလဲဆိုတာနဲ့ဘာပေးနိုင်မလဲဆိုတာကိုစဉ်းစားပေးစေချင်တယ်ဒါတော့အခုအများပြမေးချင်တာလက်ရှိငင်းကြရဲ့လုပ်ငန်းစဉ်အဆင့်ဆင့်မှာလူငယ်တွေအနေနဲ့ဘယ်လိုများဝင်းရပြီးပံ့ပိုးပေးနိုင်ကြမလဲဆိုတော့အဖြေကိုလူငယ်တွေရှိကပြန်တောင်းပြစေလို့
အခုလိုမျိုးလူငယ်တွေရဲ့အတန်ကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ဆွေးနွေးရုံနဲ့မကဘဲပြည်တွင်းစီရေးပဋိပက္ခတွေမှာအဓိကတာဝန်ရှိသူတွေဖြစ်တဲ့လက်နက်ကိုင်အဖွဲ့တွေရဲ့ပူးပေါင်းပါဝင်မှုကိုလည်းလူငယ်တွေဘက်ကလိုလားနေကြတဲ့အကြောင်းဆွေးနွေးပွဲမှာဦးဆောင်ပါဝင်သူလူငယ်တဦးကအခုလိုအကြံပြုပါတယ်
ဒီနေ့တရက်တလ2019မှာဒီလိုငင်းကြေးစကားပြောပွဲလူငယ်အနေနဲ့ပါဝင်ခွင့်ရတဲ့အလွန်တရာကိုကျေးဇူးတင်ပါတယ်အဲ့လိုပွဲမျိုးတွေကိုနေပြည်တော်မှာလုပ်တာဆိုတာတည်းကျွန်တော်ပြည်နယ်နဲ့တိုင်းနယ်အသီးသီးမှာလူငယ်တွေပုံမပါဝင်တဲ့စကားဝိုင်းတွေကိုပုံမလုပ်စေချင်ပါတယ်အဲ့အပြင်ကိုအမေကိုယ်တိုင်မကဘဲနဲ့ကျွန်တော်ကာချုပ်ကိုယ်တိုင်မှာအဲ့လိုပုံစံမျိုးထိုင်ပြီးကျွန်တော်နဲ့အမေဖြစ်ပုံစံမျိုးလုပ်နိုင်ပုံမအသေးပဲပြီးသွားတဲ့ဟာကြီးတသေးပဲပြီးသွားတဲ့ဆွေးနွေးမှုတွေဖြစ်လာမယ်လို့ကျွန်တော်ယုံကြည်ပါတယ်
ပြည်တွင်းစစ်မီးငြိမ့်နိုင်အောင်ပြည်သူတွေအားလုံးကစစ်ပွဲတွေချက်ချင်းရပ်ပေးပါလို့တောင်းဆိုလိုပါတယ်လို့လည်းပါဝင်ဆွေးနွေးခဲ့သူလူငယ်တဦးကအခုလိုပြောပါတယ
်။အဖွားပြောခဲ့တဲ့တအားဖက်နိုင်ပါပြန်ပေးနိုင်မယ်ပေါ့နော်။ငြိမ်းချမ်းရေးအတွက်ပေါ့နော်။တအားဖက်နိုင်ပါပြန်ပေးနိုင်မယ်ဆိုရင်စစ်ပွဲတွေချက်ချင်းရပ်ဖို့ဆိုပြီးတော့တအားပြည်သူတွေကတောင်းပေးနိုင်တယ်။ဒါပြည်သူတွေရဲ့ ownership ။ own ပြည်သူတွေပိုင်နာတာလို့ပြောထားတယ်။အဲ့အဖွားခွန်တဲ့တအားလို့ပြောထားတာ။ဒါပြည်သူတွေပိုင်နာတာ။ငြိမ်းချမ်းရပ်ပြည်သူတွေပိုင်နာ။ပြည်သူတွေတောင်းတာကိုဘာလို့မပေးတာလဲ။စစ်ပွဲရပ်ဆိုရင်ပြောလိုက်တာနဲ့တနက်ချင်းနဲ့ပဲဖြစ်ရှင်ကျွန်တော်တို့ပြည်သူတွေ ကျွန်တော်တို့ဒီဘဝပေါ့နော်ဒီပြည်ထောင်စုစိတ်ကမွေးမယ်ပေါ့မွေးမယ်ဆိုရင်ကျွန်တော်တို့ဒီစစ်ပွဲမရက်ပဲနဲ့တော့ဘလို့မှမဖြစ်နိုင်ဘူးဗျကျွန်တော်တို့ပြည်သူကလည်းပေးနိုင်တာတော့စစ်ပွဲရက်ဆိုတဲ့ဟာစကားပါပဲ
မြန်မာနိုင်ငံတဝန်းတိုင်းရင်းဒေသတွေမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ခဲ့တဲ့အတွက်အပြစ်မဲ့ဒေသခံပြည်သူတွေမှာထိခိုက်ဒဏ်ရာရတာမတန်မဆွမ်းဖြစ်ရတဲ့ဒုက္ခိတပြည်သူတွေအတွက်နိုင်ငံတော်အနေနဲ့တာဝန်ယူဆောင်ရှောက်ပေးစီလိုပါတယ်လို့ဆွေးနွေးသူလူငယ်တဦးရဲ့အခုလိုတောင်းဆိုမှုအပေါ်ဒေါအောင်ဆန်းစုကြည်ဘက်ကလည်းလက်ခံပါတယ
်အခုအရင်နှောင်းကလေးကလည်းစစ်ပွဲတွေဖြစ်နေတယ်အခုလက်ရှိအတိုင်းတာမှာလည်းစစ်ပွဲတွေအခုချိန်ထိဖြစ်နေတော့မယ်အဲ့လိုမျိုးစစ်ပွဲတွေဖြစ်လိုက်တိုင်းဖြစ်လိုက်တိုင်းမှာကျွန်တော်တို့လူမျိုးမတန်ဆွမ်းနေအများကြီးပဲဖြစ်လာတယ်ကိုယ်လည်းအင်ကာတခုခုဆုံးလိုက်ရလို့မတန်ဆွမ်းသူတွေဖြစ်လာတဲ့လူတွေအများကြီးပဲရှိရဲ့အဲ့ဒီလူတွေအတွက်ကိုဒီဘက်အစိုးရဘက်ကနေပြီးတော့လဲတာဝန်ယူပေးတာမျိုးမရှိဘူးဒီဘက်လက်နက်ကင်တပ်ဖွဲ့တွေဘက်ကနေပြီးတော့လဲသူတို့ရဲ့ဘဝကိုတာဝန်ယူပြီးတော့ဒီတက်ပေါ်ပြီးကောင်းလာအောင်စောင့်ရှောက်ပေးတာမျိုးမရှိဘူးဗျ
2018ခုနှစ်နှစ်တကူမှာကျင်းပနိုင်ခဲ့တဲ့လူငယ်တွေရဲ့ဇဂဝိုင်းကနေနောက်နှစ်တွင်မှာပါငြိမ်းချမ်းရေးဇဂဝိုင်းတွေကိုကျင်းပနိုင်ပြီးနိုင်ငံတော်ကိုငြိမ်းချမ်းရေးလမ်းကြောင်းပေါ်ရောက်အောင်ဖော်ဆောင်ပေးကြဖို့ကိုလည်းဒေါအောင်ဆန်းစုကြည်ကညီကုန်းချုပ်မေကွန်းပြောဆိုရင်းတိုက်တွန်းတောင်းဆိုခဲ့ပါတယ
်ဒီနေ့ဟာ2018ခုရဲ့နှစ်ကပထမဦးဆုံးနေ့ဖြစ်ပါတယ်နောက်ဘာမှမကြဘူးလို့ထင်တဲ့အချိန်ကာလမှာ2018ကပထမဦးဆုံးနေ့ဖြစ်လာမှာပဲတစ်နှစ်ဆိုတော့ကုန်သွားတာအင်ပလန်မြန်မာကုန်သွားတဲ့အချိန်မှာဒီတစ်နှစ်ဒီ365ရက်ကိုထိုက်တန်တန်နဲ့အများအတွက်သုံးခဲ့တယ်ဆိုတော့ပတ်နဲ့လိပ်ပြာနဲ့နောက်နှစ်ကိုရင်ဆိုင်နိုင်မယ်ဆိုလို့ရှိလို့ရှင်ကျမတို့ဟာလူဖြစ်ရကြိုးနတ်တယ်လို့ဒီလိုပဲသုံးသပ်လို့ရပါတယ်ဒီနှစ်အတွင်းမှာငြိမ်းချမ်းရေးဖြစ်စဉ်ဟာအင်တာမတ်တွတ်တက်မှုရှိနိုင်မယ်လို့ကျွန်တော်ယုံကြည်တယ်အကျိုးကတော့အများဆုံးဖြစ်စေချင်တယ်ငြိမ်းချမ်းရေးဆိုတာရတဲ့နာကြာပါပြီအခုအချိန်ဟာနောက်မဆောင်တဲ့တော့အားလုံးဝိုင်းပြီးတော့ငင်းကြရင်2018နှစ်ဆက်ခုနှစ်ခုနှစ်ဟာငင်းကြရင်နေလို့တတ်မှတ်နိုင်အောင်လို့ဝိုင်းဝန်းကူညီကြပါလို့မေတ္တာရခံရင်လည်းဒီကုန်းချုပ်ပါကျေးဇူးတင်ပ
ါဒီကနေ့ငင်းကြရေးဇကဝိုင်းကိုလေးလာသူအဖြစ်တက်ရောက်ခဲ့တဲ့အမျိုးသားလူငယ်ကွန်ရက်အတွင်းရေးမှုအဖွဲ့ဝင်မတ်တင်စာရွှွန်လေကြီးကလည်းငင်းကြရေးဇကဝိုင်းအပေါ်တုံသက်ချက်သူ့အမြင် VOE ကိုအခုလိုပြောပါတယ
်ဒီလူငယ်တွေပြောကြတဲ့ဟာရင်ရောဒီဘက်ကအဲဒီတော့သူကြီးတကလည်းအဲဒါလူငယ်တွေပေါ်မှာအပေးယူနှစ်နှစ်တက်တာနဲ့တွားနေတာမျိုးပေါ့နော်သူကကဒီလူငယ်တွေပြောတာလည်းပြန်နှားထောင်တဲ့မိကုန်းတွေလည်းအပြင်ပကနေ Facebook ကနေယူရမျိုးကြီးရှိရဲဆိုတော့ဒါအဖွဲ့မှလာရဲဆိုတော့နောက်ဆက်တွဲအာဒီလို foreign ဒီလိုမျိုးစကားဝိုင်းတွေဖြစ်လာဖို့ဟိုအလားအလာအများကြီးရှိတာဒီလိုသုံးသက်ရတယ်ပေါ့နော
်နိုင်ငံတော်တိုင်ပင်ခံတဲ့လူငယ်တွေရဲ့ငြိမ်းချမ်းရေးစကားဝိုင်းကိုမြန်မာ State Councilor Office Space ကနေပြီးတော့ live ထုတ်လွှင့်ပေးတယ်လို့ဒါရိုက်ထုတ်လွှင့်နေခြင်းနဲ့တပြိုင်တည်းပြည်သူတွေဘက်ကဒါရိုက်မေးခွန်းမေးမြန်းပိုင်ခွင့်အစီအစဉ်ကိုလည်းထည့်သွင်းကျင်းပခဲ့တယ်လို့ဥဆောင်ဆွေးနွေးသူလူငယ်တွေအပြင်မြမငင်းညာရေးလေးတာသူတွေလည်းဒီနေ့ငင်းညာရေးစကားဝိုင်းကိုတက်ရောက်ခဲ့ကြပါတယ်ရှင်VOA ရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုည9:00အထိ Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်နေပါတယ်ရှင်။ဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်။ထိုင်းနိုင်ငံမှာရောက်ရှိနေကြတဲ့မြန်မာရွှေပြောင်းအလို့သမားတွေအနေနဲ့2016ကုန်ပြီးနှစ်တစ်ကူးလို့တစ်နှစ်ပြီးတစ်နှစ်သာကူးပြောင်းသွားပေမဲ့မြန်မာနိုင်ငံကိုပြန်ပြီးတော့အခြေချနေထိုင်မှုအတွက်ကဝင်ငွေနဲ့ထွက်ငွေမမျှတမှုအလုပ်ကိုင်းနေအဆင်ပြေမှုတွေမရှိသေးတဲ့အတွက်နေရရင်းကိုပြန်ဖို့သူတို့တွန်းဆုံနေကြတဲ့အခြေအနေဖြစ်ပါတယ်။အကြောင်းစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံထဲမှာတရားဝင်ကောတရားမဝင်ပါအလုသမာသုံးသန်းထက်မနည်းရှိနေကြတယ်ဆိုပြီးနှစ်နိုင်ငံအစိုးရတွေကခန့်မှန်းထားပါတယ်။နေ့စဉ်လဲထိုင်းနိုင်ငံထဲကိုအလုလာလုနေကြတာပါ။2016ခုနှစ်ကုန်ဆုံးလို့2018ခုနှစ်နှစ်တစ်ကူးချိန်မှာနေရရင်းကိုပြန်နိုင်ဖို့အတွက်ကအဆင်ပြေနိုင်မှုတွေမရှိသေးတဲ့အတွက်မြန်မာပြည်ပြန်ပြီးတော့အခြေချဖို့အခြေအနေတွေမရှိသေးဘူးဆိုပြီးရွှေပြောင်းလုသမာတူကပြောပြပါတယ်
။ဩော်ဒီမှာခါကြတော့ရှာလေးအိုသူ့နိုင်ငံရဲ့သူ့ပြည်နေနဲ့ဆွေးနွေးရမျှတာလေသူ့နိုင်ငံရတဲ့နေနဲ့ကအစ်စင်းသားမင်းမမဟုတ်တော့ပါပဲလူသားစီအောင်သုံးနိုင်တယ်သုံးနိုင်တယ်အဲ့လိုမျိုးပေါ့အဲ့လိုမျိုးဆိုတော့မြန်မာပြည်ကအဲ့ဟိုကိုယ့်ရဲ့ဒီနိုင်ငံကိုကနာတာပြန်လေကြတာပဲရှိတယ်အခြေခံစားဖို့ကတော့လူသားသားတော်တော်များများကျွန်တော်တို့ဒီကအလုပ်လာတဲ့ဒီတော်တော်များတော့မစိမ်းမကြပါဘူ
းမြန်မာပြည်မှာအစိုးရတက်တက်လာပြီးတဲ့နောက်မှာအလုပ်ကန်အခွင့်အလမ်းတွေရရှိနိုင်ဖို့အတွက်ထိုင်းနိုင်ငံရောက်ရွှေပြောင်းမြန်မာအလုပ်သမားတွေကမျှော်လင့်နေကြတာပါဒီအတွက်နေရရင်းကိုပြင်ကြဖို့လဲဆန္ဒတွေရှိနေကြပါတယ်ဒါပေမဲ့လည်းမြန်မာပြည်တွင်းမှာအလုပ်ကိုင်အခွင့်အလမ်းတွေရှာဖွေနိုင်ဖို့အတွက်အဆင်မပြေနိုင်သေးတဲ့အပေါ်မှာနေရရင်းကိုပြင်ဖို့မစင်စားသေးဘူးဆိုပြီးထိုင်းနိုင်ငံရောက်ရွှေပြောင်းလုပ်သမားတဦးကလည်းပြောပြပါတယ
်တကယ်ကြတော့ဟိုပြန်လာခဲ့အလုပ်ရှိတယ်ပြောလို့မရတယ်တကယ်ကပြန်ကြည့်တာခဏပဲပြန်ကြည့်ရတာမှမဖြစ်နိုင်ဘူးဘာလို့လဲဆိုတော့ပြောနေလက်တွေ့နဲ့တခြားနေတော့မဖြစ်နိုင်ဘူး
ရလို့ရှိလဲအလောက်ကတော့ဒီမှာကျတော့ဘယ်လိုပြောမလဲပုံမှန်လို့ရှိတာပေါ့နော်ခုမှကျတော့ပုံမှန်လို့မရှိဘူးလေကျမကခုမှပြလို့ရှိရတော့ကိုတက်ကုပ်ပြီးတော့ပြနေတာမှဒါမဲ့လှဆက်ကစားဖို့ကျတော့
အထောက်အထားရှိတဲ့ရွှေပြောင်းလုပ်သမားတွေအနေနဲ့ထိုင်းနိုင်ငံထဲမှာအနှိမ့်ဆုံးလိုအားကအဖြစ်ဘတ်ငွေ300ရရှိပြီးအချိန်ပိုကြီးအဖြစ်တစ်နာရီကို56ဘတ်ရရှိကြပါတယ်။အထောက်အထားမရှိတဲ့အလုပ်သမားတွေကတော့တစ်နေ့ကိုဘတ်ငွေ150ကနေ280လောက်ထိဝင်ငွေရရှိကြတာပါ။ဒီအတွက်မြန်မာပြည်ကတစ်နေ့လိုအားကတဲ့ဆိုင်ရင်တော့ဒီလိုအားကဟာမိသားစုတွေရှိနေတဲ့သူတွေအတွက်တင့်တင့်မြတ်တမှုတွေရှိတယ်လို့လည်းရွှေပြောင်းလုပ်သမားတွေကဆိုပါတယ်။
3000ကျပ်3000တော့မှပဲတရက်စာမရဘူးလေ။ဟိုလူတယောက်အတွက်ဆိုတော့နှစ်နှစ်စာလောက်ပဲရမယ်။အဲ့ဒါမိသားစုနဲ့ဆိုတော့ဝေးပေါ့လူတိုင်း5ယောက်ရှိရင်5ယောက်မိသားစုရှိမှတာလည်းစားလို့ရမယ်။ဒီမှာခါကျတော့လူတယောက်လောက်ထားနေအနည်းဆုံးမိသားစု3ယောက်လောက်ကထိုင်စားလို့ရတယ်လေ။အဲ့ခါကျတော့ဘယ်လိုလူကပြန်ဖို့စဉ်းစားကြမှာလဲ။ဟိုပြန်ဖို့ဆိုတာဟိုလောက်ကိုင်းစားတော့ပြီးအခြေပြန်စားကြမယ်ဆိုတော့သိပ်မစဉ်းစားကြဘူးလို့ထင်တယ်။ကိုယ်ကတော့သိပ်မစဉ်းစားတဲ့ဟာ။
ထိုင်းနိုင်ငံထဲကို10စုနှစ်တစ်ခုကျော်ကတည်းကမြန်မာရွှေပြောင်းလုပ်သမားတွေနေ့စဉ်ဝင်ရောက်နေကြတာပါ။တရားဝင်ဝင်ရောက်သူတွေကသိန်းကနန်းလောက်ပဲရှိပြီးတရားမဝင်နေထိုင်သူတွေကတော့တန်ကနန်းလောက်ရှိနေတာပါ။မြန်မာပြည်လူဦးရေ900ခန့်လုံးခန့်ဟာနေဆက်တွေကနေတဆင့်အိနီနာချင်းထိုင်းနိုင်ငံထဲကိုဝင်ရောက်အခြေချနေထိုင်နေကြတာဖြစ်ပြီးတချို့ကတော့မိသားစုလိုက်အခြေချတာတချို့ကတော့ရွာလိုက်လူငယ်အများစုကလာရောက်အလုပ်လုပ်ကြကြတာတွေလည်းရှိနေတာပါတချို့လည်းမြန်မာပြည်ကမိသားစုကိုငွေပြန်ပို့ပေးနေရတာတွေလည်းရှိနေပါတယ်ဒါပေမဲ့လည်းနှစ်သက်ကူးလို့တစ်နှစ်နဲ့တစ်နှစ်သာပြောင်းသွားပေမဲ့စားဝတ်နေရေးနဲ့အလုပ်ကံအဆင်မပြေမှုတွေရှိနေသေးတာကြောင့်ရွှေပြောင်းလုပ်သမားအများစုကတော့နေရရင်းကိုပြန်ဖို့အတွက်ကတော့တွန့်ဆုတ်နေကြဆဲဖြစ်ပါတယ်ရှင်
မရေးမှာတင်ပြပို့ခဲ့တာဖြစ်ပါတယ်ရှင်တစ်ဆက်တည်းပါပဲထိုင်းနိုင်ငံမှာလူခွင့်ချိုးဖောက်မှုတွေအတွက်အရေးယူနိုင်မဲ့ဥပဒေပြဋ္ဌာန်းမှုစီစဉ်နေတဲ့အကြောင်းကိုလည်းတင်ပြပေးခြင်းပါတယ်ထိုင်းနိုင်ငံမှာညှဉ်းပန်းနှိပ်စက်မှုနဲ့တခြားလူခွင့်ချိုးဖောက်မှုတွေကိုရာဇဝတ်ကြောင်းနဲ့အရေးယူနိုင်မဲ့ဥပဒေပြဋ္ဌာန်းမှုစဉ်းစားနေပါတယ်အမျိုးသားဥပဒေပြုလွှတ်တော်ကိုတင်သွင်းမဲ့ဒီဥပဒေမူကြမ်းမှာတော့ညှဉ်းပန်းနှိပ်စက်မှုကျူးလွန်တဲ့အစိုးရအရာရှိတွေအနေနဲ့အမြင့်ဆုံးထောင်ဒဏ်220အထိချမှတ်ဖို့နဲ့ပြင်းပြင်းထန်ထန်ဒဏ်ရာရအောင်ညှဉ်းပန်းနှိပ်စက်တာမျိုးဆိုရင်အမြင့်ဆုံးထောင်ဒဏ်230နဲ့ညှဉ်းပန်းနှိပ်စက်ခံရသူတည်ဆုံးသွားရင်ထောင်ဒဏ်တစ်သက်ကျခံစေရမယ့်ပြစ်ဒဏ်တွေကိုရေးဆွဲထားတာဖြစ်ပါတယ်အကြောင်းဆုံးကိုတော့ VOA သတင်းတောက် Ron Coban သတင်းပေးပို့ထားတဲ့သတင်းလွှာမန္နနာချန်ဆက်ပြောပြပေးပါရှင
်အစိုးရကလက်ခံထားတဲ့ဥပဒေမူကြမ်းကိုတော့နိုင်ငံတော်ကောင်စီကနေပြန်လည်ဆန်းစစ်အတည်ပြုထားပါတယ်ထိုင်းနိုင်ငံဟာဆိုရင်လူ့အခွင့်အရေးဆိုင်ရာဥပဒေပြဋ္ဌာန်းမှုနဲ့ကာကွယ်ရေးမှာချေချေပြန့်ပြန့်ဝေဖန်မှုတွေနဲ့ရင်ဆိုင်နေရတာပါလက်ဆဖြောက်ခံရသူတွေအရေးကင်တွယ်ဆောင်ရွက်နေတဲ့ကုလသမဂ္ဂကော်မတီကတော့လူမသိသူမသိလက်ဆဖြောက်ခံနေရတဲ့သူတွေနဲ့ပတ်သက်ပြီးတော့ဥပဒေကြောင်းအရအရေးယူမှုတွေမရှိသလောက်နှဲပါတယ်လို့လည်းပြောဆိုထားပါတယ်1980ခုနှစ်ကတည်းကထိုင်းနိုင်ငံမှာလက်ဆဖြောက်ခံရတဲ့အမှုပေါင်း82မှုရှိခဲ့တယ်လို့လည်း UNWGEID ကမှတ်တမ်းတင်ထားပါတယ်ဒီလိုလက်ဆဖြောက်ခံရတဲ့အမှုတွေကိုဥပဒေကြောင်းအရကင်တွယ်အရေးယူဖို့အမြဲတမ်းပြတ်ကွက်ခဲ့တယ်လို့အမျိုးသားလူ့ခွင့်ရေးကော်မရှင်နာမင်းကြီးအန်ခနာနီလာပိုင်ချစ်ကပြောဆိုခဲ့ပါတယ
် You know that last 12 years we heard a lot of cases of infant disappearance in Thailand
လွန်ခဲ့တဲ့12နှစ်ကျော်ကာလအတွင်းထိုင်းနိုင်ငံမှာလက်ဆဖြောက်ခံရတဲ့အမှုတွေတော်တော်များများကြားခဲ့မှုပါတယ်ဒါပေမဲ့တရားရုံးအထိရောက်တဲ့အမှုဆိုလို့တခုတောင်မရှိပါဘူးတားကောင်ဖျက်ရသူတွေရဲ့မိသားစုဝင်အများစုကလည်းကြောက်ပြီးမပြောချင်ကြပါဘူ
းသူရဲ့ခင်မွန်မွတ်စလင်လူခွင့်ရေးရှင်နေဆွမ်ချိုင်းနီလာပိုက်ချစ်ဟာလေ2004ခုနှစ်မတ်လမှာပျောက်ဆုံးသွားခဲ့တာဖြစ်ပါတယ
်။ Some child used to told me that there's a lot of cases of people in the south that were abducted and disappeared.
ထိုင်းတောင်ပိုင်းမှာအတင်းအဓမ္မခေါ်သွားခံရပြီးတော့ပျောက်သွားတဲ့လူတွေရဲ့အမှုတွေတပုံကြီးရှိတယ်လို့ Some child ကပြောလို့ရှိပါတယ်။ဒါပေမဲ့ဘာမှမတတ်နိုင်ဘူး။အထောက်အထားမရှိတဲ့အတွက်ဘာမှမတတ်နိုင်ဘူးလို့သူကပြောဘူးပါတယ်။
အလားတူ2014ခုနှစ်တုန်းကလည်းကရင်တိုင်းရင်းသားတက်ကြွလှုပ်ရှားသူတဦးဖြစ်တဲ့ဘေလီဟာထိုင်းနိုင်ငံအမျိုးသားဥယျာဉ်ဌာနလက်အောက်ခံတစ်တော်တွေမှာတရားမဝင်တစ်ခိုးထုတ်မှုကိုစုံစမ်းနေရင်အမျိုးသားဥယျာဉ်အစ်စ်မြေအရာရှိတဦးနဲ့တွေ့ဆုံပြီးတဲ့နောက်ပျောက်ဆုံးသွားခဲ့ပါတယ်။အရာရှိကတော့ဘေလီကိုပြန်လွှတ်ပေးခဲ့တယ်လို့ပြောဆိုပေမဲ့အကျဉ်းပြတ်ချဆမှုစန့်ကျင်ရေးကော်မရှင်ရုံးကကင်တွယ်ထားတဲ့အမှုတစ်ခုအပြင်ဘေလီပျောက်ဆုံးမှုနဲ့ပတ်သက်လို့လည်းစုံစမ်းစစ်ဆေးခံနေရပါတယ်။ကရင်တိုင်းဒေသတက်ကြွလှုပ်ရှားသူဘေလီရဲ့ဇနီးကတော့အစိုးရအနေနဲ့ထိထိရောက်ရောက်ကင်တွယ်ဖြည့်ရှင်းစေချင်တယ်လို့ဆိုခဲ့ပါတယ်
။ဆိုတော့နော်ကอยาก อยากฝากรัฐบาลหรือผู้ใหญ่ผู้มีหน้าที่หน่วยงานที่เกี่ยวข้องหรือทุกๆคน ที่ได้ฟัง
အစိုးရအနာပိုင်တွေနဲ့သက်ဆိုင်ရာဌာနတွေကိုလည်းကျွန်မအနေနဲ့တောင်းဆိုချင်ပါတယ်ကျေးဇူးပြုပြီးတော့လူငယ်ချမ်းသာ권ရနေတာတွေကိုအဆုံးသတ်ပြီးကျူးလွန်သူတွေကိုတရားဥပဒေနဲ့အညီအရေးယူပေးပါလက်စားဖြောက်ခံနေရတဲ့အမှုတွေကိုတားဆီးဖို့ကျေးဇူးပြုပြီးတော့ဓာတ်တွေကိုဆောင်ရွက်ပေးပါလို့သူကထိုင်းဘာသာနဲ့ပြောဆိုသွားတာဖြစ်ပါတယ်အမေရိကန်အခြေစိုက်လူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robinson ကတော့ Sometimes Nila Pichit နဲ့ Billy တို့ရဲ့အမှုတွေကိုကြည့်ရင်ထိုင်းလူမှုအတိုင်းဝိုင်းမှာဩဇာရှိတဲ့လူတွေနဲ့ရင်ဆိုင်ရမှာလူခွင့်ရေးလှုပ်ရှားသူတွေအတွက်စိုးရိမ်စရာကောင်းတယ်ဆိုတာကိုမိမောင်းထုတ်ပြနေတယ်လို့ပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံမှာအပြစ်ကျူးလွန်သူတွေကိုအရေးမယူဘဲလွှတ်ပေးထားတဲ့အစဉ်အလာဟာလည်းအဓိကပြဿနာတစ်ခုဖြစ်နေတယ်လို့လူခွင့်ရေးလှုပ်ရှားသူတွေကထောက်ပြနေကြပါတယ်။လူခွင့်ရေးလှုပ်ရှားသူလည်းဖြစ်စာရေးဆရာလည်းဖြစ်တဲ့ဘင်ဂျမင်ဇဝခီကတော့တာဝန်ရှိသူတွေကိုထိထိရောက်ရောက်အရေးမယူတာဟာယဉ်ကျေးမှုတစ်ခုလို့ဖြစ်လာနေတယ်လို့အခုလို့ပြောဆိုခဲ့ပါတယ
်။ In some ways Thai culture itselfLong before the word impunity became in vogue in the human rights
လူခွင့်ချုပ်မှုတွေနဲ့ပတ်သက်လို့လူငယ်ခွင့်ဆိုတဲ့စကားလုံးဟာလူခွင့်လှုပ်ရှားသူအတိုင်းဝိုင်းကြားမှာရေပန်းမစခင်အချိန်တော်တော်ကြာကလေးကထိုင်းရင်ကျေးမှုအရာတချို့နေရာတွေမှာကျူးလွန်သူတွေကိုအရေးမယူရတဲ့သဘာဝမျိုးရှိတတ်ပါတယ
်ဥပဒေကြမ်းကိုထိုင်းဆိုရကလက်ခံထားပေမဲ့လုံခြုံရေးအာဏာပိုင်တွေကညှဉ်းပန်းနှိပ်စက်တဲ့ဆိုတော့လူခွင့်လှုပ်ရှားသူတွေရဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့ထိလွယ်ရှလွယ်အခြေအနေမှာရှိနေစေပါပြီးခဲ့တဲ့စက်တင်ဘာလထဲမှာတုန်းကလည်းနိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုအဖွဲ့ဖြစ်တဲ့ Amnesty International ကထိုင်းနိုင်ငံမှာပုံကန်သူတွေအဖြစ်တန်တရားရှိသူတွေကိုစစ်ဆေးရမှာရဲနဲ့လုံခြုံရေးတပ်ဖွဲ့တွေကညှဉ်းပန်းနှိပ်စက်မှုနဲ့တခြားမဖွဲ့မရဆက်ဆံမှုတွေနဲ့ပတ်သက်လို့အသေးစိတ်ဖော်ပြထားတဲ့အစီရင်ခံစာထုတ်ပြန်မှုစီစဉ်ခဲ့တာကိုတားမြစ်ခံခဲ့ရပါတယ်ရှင်
။မနနာချန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOE ရဲ့တနင်္ဂနွေနေ့ညနေခင်းသတင်းလွှာတွေကတော့ဒီလောက်ပါပဲ။နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24 25 32 51နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။အစီအစဉ်တွေမကြာခင်အဆုံးသတ်တော့မှာပါ။ကြာနေသေးတဲ့အချိန်မှာနောက်ဆုံးရသတင်းချင်းချုပ်ကိုမတ်သိန်းကြီးထိုက်ကတလှည့်ပြောပြပေးပါမယ်ရှင်။တူရကီနိုင်ငံအစ္စတန်ဘူးမြို့တော်ကနှစ်သိက္ကူညဆင်နွှဲသူတွေနဲ့ပြည်နေတဲ့ night club တစ်ခုမှာဒီကနေ့တနင်္ဂနွေနေ့မနေ့အစောပိုင်းတိုက်ခိုက်ခံရပြီး39ဦးသေဆုံးတယ်လို့ပြည်ထရေးဝန်ကြီးဆူလေမန်ဆွိုင်လူးကပြောပါတယ်။တနတ်သမားကတော့အာဏာပိုင်တွေရှာဖွေနေစေဖြစ်ပါတယ်။သေဆုံးသူတွေထဲမှာနိုင်ငံသား16ဦးတူရကီနိုင်ငံသား5ဦးပါဝင်ပြီးနောက်ထပ်သေဆုံးသူ18ဦးကတော့ဘသူဘဝတွေဖြစ်တယ်ဆိုတာကိုမစစ်ဆေးရသေးဘူးလို့ပြည်ထရေးဝန်ကြီးကပြောပါတယ်။တေဆုံးသူတွေထဲမှာရဲတပ်ဖွဲ့ဝင်တဦးလည်းပါဝင်ခဲ့ပါတယ်။ဒဏ်ရာရသူ69ဦးဆေးရုံတင်ထားရတာမှာ4ဦးကဒဏ်ရာပြင်းထန်ပြီးတဦးကတော့အတော်လေးဆုတ်ယင်ရတဲ့အနေအထားမှာရှိနေပါတယ်။မြန်မာနိုင်ငံတွင်းကထွက်ပြေးလာပြီးဘင်္ဂလားဒေ့ရှ်နိုင်ငံတွင်းမှာတရားမဝင်နေထိုင်နေကြတဲ့တောင်းနဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံဘက်ကပြန်လည်ခေါ်ယူဖို့အတွက်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကတောင်းဆိုလိုက်ပါတယ်။ဒီမွတ်စလင်ရိုဟင်ဂျာတွေကမြန်မာနိုင်ငံတွင်းနှိပ်စက်ညှဉ်းပန်းမှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတာလို့လည်းဘင်္ဂလားဒေ့ရှ်အာဏာပိုင်တို့ကပြောပါရယ်ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့မြန်မာနိုင်ငံဘက်ကလူတွေအဖြစ်စစ်စစ်ပြီးသားလူ2000လောက်ကိုပြန်ခေါ်မယ်ဆိုတဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားသဘောတူညီချက်ကအရင်အစိုးရလက်ထက်ကတည်းကရှိခဲ့တာလို့မြန်မာသမ္မတရုံးဝန်ကြီးဌာနပြောခွင့်ရကပြောပါရယ်2019ခုနှစ်နှစ်သစ်ကိုကမ္ဘာတလွှားစီစီကားကကြိုဆိုခဲ့ကြပါတယ်။အမေရိကန်ပြည်တော်စုနယူးယောက်က Times Square ယဉ်ပြင်မှာလည်းနှစ်သစ်ကူကိုဆွေးနွေးဖို့လူအမြောက်အများစုဝေးခဲ့ကြပါတယ်ရှင် ။သတင်းချင်းချုပ်ကိုမတ်တင်ကီထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.